အခုဆက်ပြီးအင်္ဂါညဆွေးနွေးခန်းကိုနားဆင်ရပါမယ်။လာမယ့်ဇွန်လ20ရက်စနေနေ့ဟာကမ္ဘာတစ်ဝန်းကဥယျာဉ်ဆွန့်ထွက်ပြေးနေကြရတဲ့ဒုက္ခသည်တွေကိုအထူးအမှတ်ရကြစေဖို့သတ်မှတ်ထားတဲ့ကမ္ဘာဒုက္ခသည်များနေ့ဖြစ်ပါတယ်။မြန်မာနိုင်ငံဟာလည်းပြည်တွင်းမှာရောပြည်ပမှာပါဒုက္ခသည်တွေရှိနေစေနိုင်ငံတစ်ခုဖြစ်တာမို့ကမ္ဘာဒုက္ခသည်များနေ့အထူးအစီအစဉ်တစ်ခုအနေနဲ့အခုဆွေးနွေးခန်းကိုတင်ဆက်ထားပါတယ်။ကချင်နဲ့ရှမ်းမြောက်ဒေသဘက်ကဒုက္ခသည်တွေအခြေအနေနဲ့ရခိုင်ပြည်နယ်ဘက်ကဒုက္ခသည်တွေအခြေအနေကိုဒီညအစီအစဉ်မှာနားဆင်ကြရပါပါ။ကချင်နှစ်ချင်းခရိုင်အဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာကလမ်ဆန်စွန်းဝင်းလက်ဖောင်ဒေးရှင်းဒါရိုက်တာခိုင်ကောင်းစံတို့ပါဝင်ဆွေးနွေးထားပါခင်ဗျာ
။ဒေါက်တာကလမ်ဆန်စွန်းနဲ့ကိုခိုင်ကောင်းစံဒီဝေဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။ပထမဆုံးဆရာဆမ်စွန်းကချင်ပြည်နယ်ဘက်မှာဒုက္ခတဲ့အရေးအတွက်ဆရာတိထားသလောက်ဘလောက်လောက်ရှိမယ်လို့ပြောနိုင်ပါတယ်ခင်ဗျာ။
ဟုတ်ကဲ့ကျွန်တော်အခုဒီကချင်ပြည်နယ်ဘက်မှာဟိုကျွန်တော်ရှမ်းမြောက်ရောအပါပေါ့ကျွန်တော်ကချင်ဒေသမှာအာတို့ IDP အားလုံးတသိန်းတသောင်းကျော်ရှိပါတယ
်ဟုတ်ကဲ့ဆိုတော့ဆရာကဒီကချင်နှစ်ချင်းခရိုင်အဖွဲ့ချုပ် KBC ပေါ့နော် KBC ရဲ့ဥက္ကဋ္ဌအနေနဲ့ဒုက္ခသည်တွေကိုအကူအညီပေးနေတယ်ဆိုတော့ဆရာကပြောတယ်ဒုက္ခသည်အရေးအတွက်အားလုံးကိုဆရာတို့လက်လန်းပြီဆိုတာအကူအညီပေးနေနိုင်ပါလားခင်ဗျာ
အဲကျွန်တော်တို့လက်လန်းဟောပေါ့ဒီပြောပေါ့ဒီပြည့်ပြည့်စုံတော့ဟိုမလုပ်ပေးနိုင်ပါဘူးဒါပေမဲ့ကျွန်တော်တို့တပ်အန်တလောက်ကျွန်တော်တို့ဒီ CSO တွေဗာဒိအဖွဲ့စည်းတွေကနိုင်ငံကအကူအညီ UN INGO တွေနဲ့ဟိုပူးပေါင်းပြီးမှတတ်နိုင်တော့တော့ကျွန်တော်တို့ဒီဒုက္ခတွေတွေကိုကျွန်တော်တို့ဒီကူညီနေပါတယ
်ဟုတ်ကဲ့ခင်ဗျာဆိုတော့တစ်ဆက်တည်းပဲဆရာဒီကချင်ဘက်မှာကအခုဆရာတို့ကျွန်တော်တို့အခုပြောနေတဲ့အချိန်မှာတီတွေ့တိုက်ပွဲတွေပေါ့နော်တမတော်နဲ့ကချင်ဒေသမှာရှိတဲ့လက်နက်ကိုင်အဖွဲ့တွေတိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့ကြားမှာတီတွေ့တိုက်ပွဲတွေကနည်းသွားပြီမဟုတ်ဘူးလားဆရာ
ဟုတ်တယ်ကျွန်တော်ကချင်အတူတူကချင်ပြည်နယ်မှာဆိုရင်အခုတနည်းလောက်ရှိပြီရင်းချမ်းနေတာပေါ့အတိုက်ပွဲမဖြစ်တာရှမ်းမြောက်ဘက်မှာတော့ကျွန်တော်ချစ်နေသေးတယ်ဆိုတော့ကချင်ပြည်နယ်ဘက်မှာကျွန်တော်အခုတနည်းနီးပါးအခုဒီပြိပခမရှိဘူးလို့ပြောနိုင်ပါတယ
်ဟုတ်ကဲ့ဆိုတော့ပြိပခါတွေရော့သွားတယ်ပြိပခါတွေမရှိတဲ့လောက်ဖြစ်နေတဲ့ကြားထဲမှာပဲဒီဒုက္ခသည်တွေအနေနဲ့ကတို့ရဲ့မူရင်းနေရာတွေတို့နေခဲ့တဲ့မူလဒေသကြီးရွာတွေဆိုတို့မပြောင်းနိုင်ကြသေးတာလားခင်ဗျာ
အခုကျွန်တော်တို့ဒီဘာသာရေးကောင်ဆောင်များအားလုံးပါဝင်တဲ့ KCC အနေနဲ့ဒါကို NRPC နဲ့ရော KIO နဲ့ရောကျွန်တော်ဆွေးနွေးကြည့်မှအခုနေရပြန်ဖို့ကျွန်တော်တို့လှုပ်ဆောင်နေတဲ့အချိန်မှာဒီ COVID-19 ကပြန်လာတော့နည်းနည်းဒီတတ်နေရတာပေါ့ဒါပေမဲ့ဟိုလုတ်နိုင်တဲ့နေရာကျွန်တော်တို့ဆက်လုတ်ဖို့အစီအစဉ်ရှိပါတယ်။နောက်မှဒုက္ခတွေကြီးအားလုံးကလည်းမိမိနေရက်ဒီတက်ကိုအမြန်ဆုံးပြန်ချင်တဲ့သူတွေပဲဖြစ်နေကြပါပြီလို့ပြောချင်ပါတယ
်။ဟုတ်ကဲ့ခင်ဗျာ။ဆိုတော့ကျွန်တော်အခုကိုခိုင်ကောင်းဆန်ဖက်တစ်ချက်လှည့်ပါမယ်။ကိုခိုင်ကောင်းဆန်ကကြတော့ကျွန်တော်တို့ဝန်လက်ဖောင်ဒေးရှင်းဆိုပြီးတော့ရခိုင်ဘက်မှာဟလာတိုက်ပွဲတွေကနေပြီးတော့ဆစ်ဆောင်ထွက်ပြေးနေကြရသူတွေကိုကူညီပေးနေတယ်။ဆိုတော့ကိုခိုင်ကောင်းဆန်တည်ထားသလောက်ရခိုင်ဘက်မှာလက်ရှိအခြေအနေအားဖြင့်စစ်ဘေးဒုက္ခတွေဘလောက်လောက်ရှိနေပါလဲကိုခိုင်ကောင်းစံ
လက်ရှိကတော့ကျွန်တော်တို့ရခိုင်မှာစစ်ဘေးဒုက္ခတွေကဒီ 35,600 ကျော်ရှိတာပေါ့เนาะဒါကကျွန်တော်တို့ဒီ REC ရဲ့စစ်တမ်းအရာပေါ့တကယ်တမ်းပြောရင်တော့ဒီရက်ပိုင်းမှာဆိုရင်ဒီထက်ပိုများလာတဲ့အခြေအနေမျိုးရှိပါတယ်အကောလုံး 2,000 ကျင်လောက်ရှိတာပေါ့เนาะအဲ့တော့ဒုက္ခတွေလို့ပြောတဲ့အချိန်မှာတော့ဒုက္ခတွေကဒီတရားဥပဒေအတိမဲ့ပြုထားတဲ့ဒီအတိမဲ့ပြုခံထားရတဲ့ဒုက္ခတွေကဒီ6,000လောက်ရှိပြီးတော့မှစခန်းမရှိပြင်းနဲ့စခန်းပြင်ပမှာရောက်နေတဲ့ဒုက္ခတွေကတော့ဒီ4,000ကျော်ရှိတာပေါ့လေစခန်းတွင်းမှာတော့6,000ဆိုတော့15,000ကျော်ရှိပါ
ဟုတ်ကဲ့ဆိုတော့ကိုကိုင်ကောင်းဆန်စခန်းပြင်ပစခန်းတွင်းလို့ဘလို့ပဲခွဲသည့်ဖြစ်စေဒီလူတွေဒီသူတို့နေရမှာလက်နက်ကင်ပြိပါကကြောင့်နေလို့မရလို့သူတို့နေရကိုစွန့်ပြီးတော့ထွက်ပြေးလာကြရတာမလားခင်ဗျာ
ဟာသေးချပါတယ်ဒီလူတွေကသူတို့ရဲ့မိခင်နေရဲ့ရဲ့ရော်တွေရှိပါတယ်အဲ့ဒီတာတွေမှာနေလို့မရတဲ့အတွက်ထွက်ပြေးလာကြတဲ့ဒုက္ခတွေဖြစ်ပါတယ်
ဆိုအဲ့ဒီလူတွေကစခန်းတွေမှာရှိမှတရားဝင်ဒုက္ခတွေစခန်းတွေမှာမရှိရင်တရားဝင်ဒုက္ခတွေမဟုတ်ဘူးဆိုတော့အဲ့ဒီလူတတ်မှတ်ထားတာကရောဟိုသဘောသဘာဝကြပါရဲ့လားကျိုးချောင်းစီလျော်ပါရဲ့လားကိုကံကောင်းဆိုကျွန်တော်သိနားမလဲပါဘူးအဲ့ဒီဟာကို
ဟုတ်ကဲ့ဒါကတကယ်တမ်းပြောရင်တော့ဒါအစိုးရရဲ့သမမှုရပြောတာပါတကယ်တမ်းကတော့ကျွန်တော်တို့ကဘလို့အကြောင်းမျိုးမျိုးကြောက်ပဲဖြစ်ဖြစ်နေရက်စွန့်ခေါ်လာတဲ့လူဆိုရင်ဒါတကယ်ဒုက္ခတွေဖြစ်တဲ့ဆိုတာကတော့ကျွန်တော်တို့အရက်ဖက်အဖွဲ့အစည်းတွေအနေနဲ့ခံယူထားကြပါတယ်ခင်ဗ
ျဟုတ်ကဲ့ပါခင်ဗျကျွန်တော်အခုတစ်ခါဆရာဆမ်ဆိုဖက်တစ်ချက်ပြန်လဲပါမယ်ဆရာဦးနဲ့ပြောသလိုပေါ့နော်သူတို့တွေကိုနေရက်ပြန်နိုင်ဖို့တွေသက်ဆိုင်ရာလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ဂျန်နဲ့ဟလာ ရမီရဖာတွေကျိုးဆောင်တွေဝိုင်းပြီးတော့ဆွေးနွေးနေကြတိုင်းနေကြညှိနှိုင်းနေကြတဲ့အချိန်မှာပဲဒီ COVID-19 ရောဂါကြီးကဝင်လာတဲ့ခါကျတော့အဲ့ဒါကြီးအလုံးရက်နေတယ်ဆိုတော့ဒီစခန်းတွေအတွင်းမှာဒီ COVID-19 ရောဂါနဲ့ပတ်သက်ပြီးတော့ရောရောဂါကူးစက်တာမရှိအောင်ကာကွယ်ဖို့စသည်အပြင်အဲ့ဒါတွေကိုရောဆရာတို့နိုင်နိုင်နင်းနင်းလုပ်နေနိုင်ပါရဲ့လားခင်ဗျာ
အဲကြိုတင်ပြင်ဆင်မှုတွေတော့ကျွန်တော်တို့အတက်နိုင်ဆုံးလုပ်ထားပါတယ်ဥပမာ KAO area ဘက်မှာရော KAO ဘက်ကဒီ COVID-19 ထိန်းချုပ်ကော်မတီရှိတယ်ကျွန်တော်ဒီအစိုးရဘက်မှာရောဒီကော်မတီနဲ့ကျွန်တော်တို့အဖွဲ့စည်းထားရင်မှဒီလိုဖြစ်လာလို့ရှိရင်ကျွန်တော်တို့ဘယ်လိုကြိုတင်ကာစီတတားစီမယ်ဆိုတာတော့ကျွန်တော်တို့အစဉ်တက်တော့ရှိပါတယ်နောက်ပြီးတော့ပညာပေးအစီအစဉ်တွေလည်းကျွန်တော်အားလုံးလုပ်ထားပါတယ်ဆိုတော့အခုလဲလောဆယ်တော့ကျွန်တော်တို့ဒီ IDP စခန်းတွေမှာတော့အဲ COVID-19 နဲ့ပတ်သက်ပြီး positive ပြီးတော့ကျွန်တော်တို့မရှိသေးပါဘူးဒါပေမဲ့ကျွန်တော်တို့ဟိုဒီဟောပေါ့ဒီ alarm တော့လုပ်ထားပါတယ်ကျွန်တော်အားလုံးအစဉ်တက်ရှိထားပါတယ်
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ကိုခိုင်ကောင်းဆန်ရခိုင်ဘက်မှာကတော့ဒီထက်အခြေအနေကပိုဆိုးမယ်လို့ကျွန်တော်ခန့်မှန်းတာပဲဆရာဆမ်ဆွန်တို့ကချင်တို့ရှမ်းမြောက်တို့ထဲစာရင်ဘာကြောင့်လဲဆိုတော့အင်တာနက်ဖြတ်ထားတဲ့အခြေအနေလည်းရှိတယ်။နောက်ပြီးတော့အကူအညီကလည်းပဲပို့ပြီးတော့လိုအပ်နေမယ်လို့ကျွန်တော်ထင်တယ်ဟုတ်ပါသလားကိုခိုင်ကောင်းဆန
်ဟုတ်ကဲ့အဓိကတော့ကချင်နဲ့ကွာဟာမုံကဒီကချင်မှာကတကြောပြန်တိုက်ပွဲဖြစ်တာကကိုနှစ်ကြနေပြီဆိုတော့သူတို့မှာကတော့နေသားလေးကြနေပြီပေါ့တိုတက်မှုလေးရှိနေသေးလို့ကျွန်တော်ကယူဆမိပါတယ်ကျွန်တော်တို့ရခိုင်မှာကြတော့ဒီ2018ဒီဇင်ဘာကနေစဖြစ်လာတဲ့ဒီပြည်တွင်းစစ်ကအခုဆိုရင်ဒီနှစ်ပတ်ဝန်းကျင်ပေါ့လေအဲ့ဒီဝန်းကျင်မှာကကချင်တပ်အများကြီးဆိုးဆိုးတဲ့ဆုံးဆုံးတဲ့ဒဏ်တွေကိုခံနေရတယ်ဟိုအင်တာနက်ဖြတ်တောက်တာလေးတစ်ပိုက်ရှိတယ်နောက်အရက်ဘက်လူမှုဖွဲ့စည်းတွေကလည်းဟိုရေရှည်ကူညီပေးနိုင်မှုမရှိဘူးနောက်အစိုးရကွန်လိုက်ကဒီနိုင်ငံတကာကူညီဖွဲ့စည်းတွေကိုဝေတော့ရောက်ပြီးတော့ကုညင်ခွေးမပြူတဲ့ဟာကတကယ်ကိုဆိုးသွားတဲ့ဒီဟိုအနိဋ္ဌာယံတစ်ခုလို့ဖြစ်တယ်ဟိုလူဂုံတိတ်ခါနဲ့နေထိုင်ရတဲ့ဒီဒုက္ခတွေတည်းမဟုတ်ဘူးပေါ့အဲ့လိုမျိုးဖြစ်နေတာကိုမြင်တွေ့နေရပါတယ်ခဏ
ဟုတ်ကဲ့နောက်တစ်ခုကဒီ COVID-19 ကာကွယ်တဲ့အခြေအနေကကာကွယ်နိုင်တဲ့အသိပညာပေးနိုင်တဲ့အခြေအနေရလဲပဲဘယ်လောက်ထိများထိထိရောက်ရောက်နိုင်ငံနေနေလုပ်နေနိုင်ပါလဲကိုခိုင်ကောင်းဆန်
အဓိကတော့ဒီ COVID-19 နဲ့ကတကယ်တမ်းပြောရင်တော့ဟို percentage တော်တော်နေတဲ့ဟာပဲလုံနိုင်ပါတယ် COVID-19 နဲ့ပြောရင်တော့ဒီ IGP မှမဟုတ်ဘူးရခိုင်ပြည်ထဲမှာကိုနိုင်ကလည်းလုံနိုင်တဲ့အခြေအနေကတော်တော်နေတယ်နောက်တစ်ခုကဘာကြောင့်လဲဆိုတော့ဒီတချို့လူတွေရဲ့ဒီခံစားမှုပေါ့လေအထူးသဖြင့်တော့ IGP ကလူတွေကဘလို့မှ3ပေအကောနေဖို့6ပေအကောနေဖို့ဆိုတာဘလို့မှမဖြစ်နိုင်ဘူးဟိုတချို့ຫນွေပိုင်းကဆိုရင်ຫນွေအတီမှာဆိုရင်ရေတော်တော်ရှားတယ်လက်စေဖို့ဆက်ပြဘေကလာမှာလေပေါ့သူတို့အတွက်ကအဲ့တော့ဒီ COVID ရေထက်သူတို့ကဒီသူတို့ရဲ့အသက်ရှင်နေထိုင်ရေးပေါ့နော်သူတို့ရဲ့တနည်းစာကိုဘလို့စားသောက်ရမလဲဆိုတဲ့နေထိုင်မှုတွေနဲ့သူတို့ကြုံနေရတယ်နောက်အခန်းကြီးလေးတွေမှာပဲဟိုလူတွေပြစ်ကြက်ပြီးတော့နေရတယ်ဗောလေဘုံကြီးကျောက်တို့စာသင်ကျောင်းအဲ့လိုအဆောက်အဦတွေမှာဟိုလုံလောက်တဲ့နေမိတ် area မရှိဘဲနဲ့ရက်တည်နေရတာဗောအဲ့တော့ covid ကသူတို့အတွက်ကဘာမှအရေးမကြီးဘူးသူတို့စိုးရင်လာကဒီလက်နေကြည့်ပေနေသူတို့စခန်းမှာသူတို့ရက်ရော်တွေမှာလာကြမလဲသူတို့ရက်ရော်နားမှာတိုက်ပွဲဘလို့လာဖြစ်မလဲဆိုတော့စိုးရင်မုန်းတွေကဒီ covid ကိုထပ်ပို့ပြီးတော့စိုးရင်နေဆိုတော့လက္ခဏာမျိုးကိုကျွန်တော်တို့တွေ့ရပါတယ်ခင်ဗျ
ဟုတ်ကဲ့ဆက်ဆံဆိုဆရာတို့ကတော့အခုဒီဒုက္ခတွေနေရပြန်နိုင်ရေးပေါ့နော်သူတို့ပြန်လည်နေရာချထားရေးသူတို့ကိုအိုးအိမ်တွေမှာပြန်ပြီးတော့ခြေဆိုင်နေဆိုင်နိုင်ရေးလုပ်နေတယ်ဆိုတော့အဲ့ဒီဆရာတို့ပထမကိုဗစ်မတိုင်ခင်တော့ဆီစဉ်ထားတာမှာဘလောက်အထိခရီးပေါက်နေပြီလဲဆရာ
အဲဒီပထမဒီကိုဗစ်မတိုင်ခင်တော့ကျွန်တော်တို့အဲနှစ်ဖက်အစိုးရနဲ့ကျွန်တော်တို့ညှိနှိုင်းတိုင်ပြပေးမှဒီ18ရွာပြန်ဖို့ကျွန်တော်တို့ဟိုဆီစဉ်ထားတာတွေရှိတယ်အဲအခုကိုဗစ်ဖြစ်တော့လဲကျွန်တော်တို့လုပ်နိုင်တဲ့နေရာတွေရှိတယ်ဆိုတော့အခုဥမာကျွန်တော်ပူတောဘက်မှာဆိုရင်ကျွန်တော်ခုဒီပြန်နေနေရချထားရေးအဲစခန်းတခုကျွန်တော်တို့အခုအဆင်တင်ဖြစ်နေပြီအဲ့ဒါမျိုးပေါ့အဲကျွန်တော်ခုဟိုဒီကိုဗစ်ဖြစ်ပေမဲ့လည်းကျွန်တော်တို့လုတ်ဆောင်လုတ်တို့ရတဲ့အရာတွေနောက်ပြီးမှဒီ bilateral ceasefire မထိုးဖြစ်ခဲ့တော့လဲဟိုပြဿနာမရှိနိုင်တဲ့နေရာတွေကိုကျွန်တော်ရွေးချယ်ပြီးမှအခုလုတ်ဖို့အဲစီစဉ်တာတော့ဟုတ်တယ် process ကတော့အဲ့လိုသွားနေပါတယ်ခင်ဗျာ
ဟုတ်ကဲ့ so အဲ့ဒီလိုဒုက္ခတွေပြန်ပြီးတော့နေရာချထားရေးကိစ္စမှာအခုညီဘသူတွေစီကရနေပါလဲဆရာဆမ်ဆွန
်အခုကျွန်တော်တို့လောလောဆယ်ဆော့ဒီ Nippon Foundation ကအခုညီရပါတယ
်ဟုတ်ကဲ့ Nippon Foundation ကအခုညီပေးတယ်ဆိုတော့အဓိကကလက်နက်ကင်ဖွဲ့စည်းဖြစ်တဲ့ KIA နောက်တစ်ခုကအစိုးရဘဲတက်မတော်ဘဲသူတို့စီရောဗာများကူညီပါတယ
်အဲလောလောဆယ်ဆော့တော့သူတို့စီကတော့ကျွန်တော်တို့ဘာမှမရသေးပါဘူးဒါပေမဲ့လက်တွဲလှုပ်ဆောင်ပြီးမှဥမာအစိုးရဘဲဆိုရင်ကျွန်တော်တို့ဒီပြန်လည်နေရာချထားရေးအစီအစဉ်မှာဒီမြေပိုင်ဆိုင်မှုတို့ ောက်ចောင်းសោតដាတို့ចាំម៉ាយីတို့ចារអសូរបែកកានីគូនីយ៉ាមកဖြစ်ပါတယ
်ဟုတ်ကဲ့ကိုယ်ကိုယ်ခိုင်ကောင်းဆိုင်ဤဒါကတော့ဒါကချင်းနဲ့ဆန်နောက်ဘက်ကတော့မိတို့ဝင်ပစ္စည်းအလင်းရောင်လေးမြင်နေရတာပေါ့နော်ဒီဒုက္ခတွေကိုဦးကိုရင်ပြန်နိုင်မှုပြန်ပြီးတော့နေထိုင်လုပ်ကင်စားတောက်နိုင်မှုအလင်းရောင်လေးမြင်နေရတဲ့အလားလာရှိနေပြီဆိုတော့ဒါဝမ်းသာစရာပါဆိုတော့ရခိုင်ပြည်နယ်ဘက်မှာကတော့အဲ့ဒီလိုအလင်းရောင်မြင်ရဖို့နေနေတာတာတနေ့တနေ့စားဖို့တော့ဖို့ပဲတွေးနေရအောင်ပါဆိုတော့ခိုင်ကောင်းဆိုင်တို့အဖွဲ့အစည်းတွေဟလာကူညီထောက်ပံ့နေတာကနိုင်နိုင်နေနေရှိပါရဲ့လားလုံလုံလောက်လောက်ပေးနေနိုင်ပါရဲ့လားကိုခိုင်ကောင်းဆိုင်
ကျွန်တော်တို့အနေနဲ့ကတော့ဒီရပ်ဖက်ဖွစ်စစ်တွေကသူတို့ပေးနိုင်တဲ့ဟိုလီမိတ်ပေါ့လေကန့်သတ်မှုတော်တော်နေပါတယ်။ဘာကြောင့်လဲဆိုတော့ဟိုမနိုင်တဲ့ဝင်ကိုထမ်းနေရတယ်လို့ပဲဖြစ်တယ်။ကျွန်တော်တို့ဒီရခိုင်မှာဆိုရင်အဓိကတော့ရပ်ဖက်ဖွစ်စစ်တွေကပြည်တွင်းပြည်ပအလူရှင်တွေအဲကပို့ပြီးတော့အားဆိုင်ပြီးလူကြတာရှိတယ်။အဲနောက်တစ်ခုကတော့ဒီနိုင်ငံတကာအဖွဲ့ကတော့တချို့ရှိတယ်ဒါပေမဲ့အစိုးရရဲ့ကန့်သတ်ထားမှုကတော့ရောက်မလူရဘူးရပ်ဖက်ဖွစ်စစ်တွေတောင်မှတော်မယ်ဆိုရင်သူတို့စီမှာခီးတော်လာခွင့်တွေတောက်ရမယ်ဆိုတော့ကန့်သတ်မှုတွေကလည်းဒီအလူတကယ်လိုအပ်တဲ့ဒုက္ခတွေတွေအတွက်အဟံတာကြီးတွေဖြစ်နေတာကိုတွေ့ရပါလေခင်ဗ
ျဟုတ်ကဲ့ဆက်ဆံပြုံကျွန်တော်ခုနကတော့ဆရာတို့ဒီပြန်လည်နေရခြားတိုင်းကိစ္စလုပ်နေတယ်ဆိုတော့အဲ့ဒီလိုလုပ်နေလှုပ်ဆောင်နေတဲ့နေရာမှာဆရာအဓိကအခက်အခဲရှိတယ်ဆိုရင်ဘာများရှိလဲဆရာ
အခက်အခဲကတော့ကျွန်တော်တို့ဟောပေါ့ဒီမူလနေရာမြေနေရာကိုကျွန်တော်တို့ကျွန်တော်ဒီနောက်အုပ်စုရှိတာပေါ့မိမိနေရပြန်တဲ့ဒီအုပ်စုကြတော့ပြဿနာမရှိဘူးဒါပေမဲ့အခုကျွန်တော်တို့ဒီမူလနေရာကိုမပြန်ရဲဘဲနဲ့နေရအတိတ်ရှာတဲ့နေရာမှာကျတော့ပြဿနာကတော့ကျွန်တော်မြေပိုင်ဆိုင်ရေးကိစ္စဖြစ်ပါတယ်ဒါပေမဲ့ကျွန်တော်ဒီအချင်းချင်းဆိုတော့ကျွန်တော်ဒီသူတို့စီမှာချင်းကပ်ပြီးမှကောင်းကောင်းမွန်မွန်ပေါ့ဒီပူဇံပုံငွေပါတွေထည့်ပြီးမှကျွန်တော်ဒီအစဉ်ပြောင်းတော့လုပ်ပါတယ်အဲ့ဒါဆိုတော့
ကျွန်တော်သိမရှင်းတာဆရာအချင်းချင်းဆိုတာကအဲ့ဒီမြေကဘယ်သူစီရနေဆရာတို့ကဟို
တောက်ပါကျွန်တော်တို့ဟုတ်ကဲ့ဟုတ်ပါအခုမှကျွန်တော်ပူတောက်ဦးဆိုရင်ကျွန်တော်ကချင်ပြည်မှာရှိတဲ့ကျွန်တော်ဒီဟိုကချင်တိုင်းသားမှာရှိတဲ့ဒီရဝမ်တို့ဒီစုရုစီမှာကျွန်တော်တို့ကဟိုချင်းကပ်ပြီးမှဒါကျွန်တော်ကချင်ပြည်နယ်သားအချင်းချင်းဖြစ်တဲ့တဲကြောင့်မလို့တို့ရဲ့ပိုင်ဆိုင်တဲ့ဒီမြေလွတ်မြေရိုင်းပေါ့မြေလွတ်မြေရိုင်းဆိုပေမဲ့လည်းပိုင်ဆိုင်မှုတွေရှိလို့ရှိကြတယ်ဆိုတော့အဲ့ဒါကိုကျွန်တော်တို့ကဒီအနေငယ်ရံပုံငွေတွေဒီပေးပြီးမှအဲ့ဒါမျိုးညှိနှိုင်းယူရတဲ့ကိစ္စရှိပါ
ဟုတ်ကဲ့အဲ့ဒါကအစိုးရနဲ့မဆိုင်ဘူးပေါ့ဟလားအဲ့ဒီမြေကိစ္စ
ကအစိုးရကအဲ့ဒါမျိုးကျတော့တော့အတင်းအတ္တမဒီတွားပြီးမှဟို peace ဟောပေါ့ဒီအတ္တမဒီပေါ့အတင်းအတ္တမဟိုပေးပါဆိုတော့အစိုးရကတို့တို့မဆောင်ရပေးပါဘူး
ဟုတ်ကဲ့ဆိုတော့
ကျွန်တော်တို့ညှိနှိုင်းရပါတယ
်ဟုတ်ကဲ့ကိုခိုင်ကောင်းဆိုင်ရခိုင်မှာကြားတဲ့အခါကျတော့တချို့ဒုက္ခတွေတွေကတော့အစိုးရကအတိမတ်ပြုထားတဲ့ဒုက္ခတွေစခန်းပေါ့ဗျာအဲ့ဒီအထက်မှာနေလို့ရတယ်တချို့ဒုက္ခတွေတွေကကျတော့အဲ့စခန်းထဲကိုမရောက်ဘူးအဲ့ဒါကဘာကြောင့်မရောက်တာလဲအဲ့ဒီဒုက္ခတွေတွေရှိတဲ့နေရာတွေကိုရောဘာကြောင့်တရားဝင်ဒုက္ခတွေစခန်းတွေပြီးအတိမတ်မပြုနိုင်တာလဲ
အဓိကကဒီအစိုးရမှာတမတ်ထားတဲ့နေရာကဟိုပြင်ဆင်ထားတဲ့နေရာတော်တော်နေပါတယ်ဒီကြောက်တော်မြို့နယ်မှာရှိတယ်မြောက်ဦးမြို့နယ်မှာရှိတယ်နောက်ပုံညွန်းနောက်ဘူးတီတောင်မှာပေါ့ဒါပေမဲ့သူတို့ဆောက်ထားတဲ့တကယ်ဆောက်ထားတဲ့ area ဟိုအဆောက်တွေပေါ့နော်အဲ့ဒါတွေနဲ့တကယ်ဒုက္ခတွေတွေနဲ့တွေ့မယ်ဆိုရင်ကဟိုဆရာခိုင်နှုံးစာလောက်ပဲရှိမှာပေါ့အဲ့လိုအခြေအနေမျိုးပဲဖြစ်တယ်နောက်တစ်ခုကအစိုးရရဲ့ဥပခာပြုမှုပေါ့နော်အစိုးရလို့ပြောရင်ကျွန်တော်တို့ဒီပြည်နယ်အစိုးရကိုယ်နိုင်ကလည်းဘာမှလုပ်ပတ်ခွင့်မရှိဘူးဟိုတာဝန်ခံမှုတာဝန်ယူမှုအားနည်းတာတွေ့တယ်ထို့နည်းအပြင်ကျွန်တော်တို့ဒီပြည်တော်စုအစိုးရကိုယ်နိုင်ကလည်းဒီလွှတ်တော်မှာဒုက္ခတွေရေးဆွေးနေတဲ့အခါတိုင်းကိုညှိစံပေးရှားခြင်းခံနေရတယ်အဲ့တော့ရခိုင်မှာရှိတဲ့ဒီစစ်ဘေးဒုက္ခတွေကဒီအစိုးရရဲ့ဥပခာပြုမှုကိုခံနေရတာပေါ့နော်လစ်လျူရှုတာကိုခံနေရတယ်အဲ့ဒါကြောင့်ဒီသူတို့ရဲ့နေထိုင်မှုကပိုပြီးတော့ဟိုလုံချုံမှုမရှိဘဲနဲ့ဒီအရက်ဖက်အဖွဲ့အစည်းတွေနောက်ဒေတာခံတွေနောက်လွှတ်တော်ကိုယ်စားလှယ်တချို့ရဲ့ချိုးပန်းမှုတွေရဲ့နေရာတွေနောက်ရဟန်းတန်ဃာတွေရဲ့အဆောက်တွေပေါ့လေအဲ့လိုမျိုး area တွေမှာပဲဟိုနေထိုင်ကြရတာ
ဟုတ်ကဲ့ဟိုဆိုတော့ကိုယ်ကန်ကောင်းဆိုင်ဟိုတလောလုံးကဒီလွှတ်တော်ကိုယ်စားလှယ်တော့ခင်စောဝေတို့ဦးစီးပြီးတော့ရတိတောင်ဘက်မှာဒုက္ခတစ္ကန်စောက်တယ်အဲ့ဒါကိုအစိုးရကလက်မခံဘူးဆိုတော့ရက်ခိုင်းတယ်ပေါ့နော်ဆိုတော့အဲ့ဒါဘာတဘောလဲဒီလောကတွေကိုကူညီဖို့စကန်စောက်တာပဲဘာဖြစ်လို့ရက်ခိုင်းရတာလဲ
အတီးကတော့ဒီဒါကဟိုရက်ခိုက်တဲ့အပိုက်ကတော့ဒီရက်ခိုက်ပြင်းနေအစိုးရကထုတ်ပြန်တဲ့စာပေါ့နော်အဲအဲ့ဒီရသေးတော်မှာကတကယ်တမ်းကလည်းဒီဒုက္ခတွေကဟိုတော်တော်လေးကိုများတာပေါ့ရသေးတော်မျိုးဆိုရင်ကျွန်တော်တို့ဒီဒုက္ခတွေက16,000တော့ရှိတယ်အဲ့တော့အဲ့ဒီမှာရရတဲ့အကြောင်းရင်းကတော့ဘာကြောင့်လဲတော့မသိဘူးဒါပေမဲ့သူတို့ပြောတာတော့ဒီဟိုမြို့နယ်အုပ်ချုပ်ရေးမှုကိုဟိုတည်င်းပို့ပါပေါ့တည်င်းပို့ပြီးမှစောက်ကျွန်တော်တင်လေဒါကလည်း โอ้สาทุบไปเมลูดียเดเรามาชีเนเรดีเปเนลวดตอโกเซเรอุตแทนนายนอดีลวดตอโกเซเรดอคินซอเวโรเยโจปันมุบอเลนาอยัพพะโพซิติบาปูปอกปาวนมุงจาวรออคูดีรอโหซาวเลซะบาซาวเนียเลเลซีซาวเนบาเดแ
กซาวเนเดบอฮล่ะ
มารอฮันตามุงรอมะชีรอวาบูโอเค
อ๋อฮู้บีစရောဆက်ဆံဆိုဆက်ဆံလို့ပဲကြားပဲကြားတဲ့အခါကျတော့ဒီ Nippon Foundation ရဲ့အကူအညီနဲ့ပဲဒီဒုက္ခသည်တွေနေရာပြန်လဲချထားဖို့လုပ်တယ်ဆိုတော့အစိုးရကတော့သိမှာပေါ့နော်ဒီဒုက္ခသည်တွေနေရာပြန်လဲချထားဖို့လုပ်နေတယ်ဆိုတာဒီတော့တိတော့ဟလာကူဖို့တခုခုအကူအညီပေးဖို့ဒါမှမဟုတ်ညှိနှိုင်းဖို့ဘာညာအဲ့လိုမျိုးဘာမှမရှိဘူးလားအစိုးရဘက်ကအ
ဲလောလောဆယ်ဆယ်တော့သူတို့ဘက်ကအစိုးရဘက်ကတော့အဲ့ဒီသူတို့ဒီအုပ်ချုပ်ရေးရဒီအကူအညီတဲ့အစိတ်ပိုင်းမှာပဲဥမာဟိုခက်ခဲမှုတွေရှိရင်ဥမာလမ်းပန်းဆက်တွေရေးမှာဟိုခက်ခဲမှုတွေရှိရင်တို့ဒါဟိုပါမစ်တွေပေးမှာပေါ့နော်အဲ့ဒါမျိုးတွေပေါ့အဲ့ဒီအုပ်ချုပ်ရေးဘက်မှာကပဲအုပ်ချုပ်ရေးဘက်ကပဲတို့ကူညီပို့ရှိပါတယ
်ဟုတ်ကဲ့
အဲ့ဒီ funding ဘက်မှာကျတော့ကျွန်တော်က Nippon Foundation ကဟိုကျွန်တော်တို့ဒီအသုံးပြပါဖြစ်ပါတယ
်ဟုတ်ကဲ့ဆိုတော့နောက်တစ်ခုကကချင် KIA အနေနဲ့ကရော
အဲကျွန်တော်တို့ကဒီနေရပြန်ရေးမှာနောက်ဆိုရင်အဲ့ဒီဟောပေါ့ဒီတချို့ယွာတွေဆိုရင် KL ဘက်မှာရှိတဲ့ယွာတွေလည်းဟိုကလာဖို့ရှိပါတယ်ဆိုတော့ပြန်မယ်ဆိုရင်တော့ဒီယွာမှာရှိတဲ့လူတွေက KL control ရမှာယွာဒီအစိုးရ control မှာရှိတဲ့လူအားလုံးပြန်နဲ့ပြန်ဖို့ရှိပါတယ်ဒါပေမဲ့အဲ့ဒါကတော့ကျွန်တော်လုပ်ဖို့ခက်ခဲပါအောင်မယ်ဘာကြောင့်လဲဆိုတော့ကျွန်တော်စီမှာအာမခံချက်မရှိဘူ
းဟုတ်ကဲ့
အခုကျွန်တော်လုပ်တာကပြဿနာမရှိနိုင်မဲ့နေရာနဲ့ရှိခဲ့တော့လေဟိုကျွန်တော်တို့အန်ဒီမဖြစ်မဲ့နေရာတွေကိုရွေးချယ်ပြီးအရင်လုပ်ချင်းဖြစ်ပါတယ
်ဟုတ်ကဲ့ဆိုအဲ့ဒီဟာကအဲလက်ရှိကျွန်တော်တို့ရှိနေတဲ့ဒုက္ခသည်တွေမှာအရင်အတွက်ဘလောက်လောက်အဲ့ဒီလိုပြန်ပြီးတော့ဥဝင်အခြေဆိုင်နေထိုင်ခွင့်ရကြမှာလဲ
အဲကျွန်တော်တို့အခုတော့ဒီအင်ချီတထောင်ကျော်ကိုကျွန်တော်တို့အရင်ဆိုပါဗောဒီနေရာချတာဘူးရှိပါတယ
်အင်ချီတထောင်ကျော်ဆိုတော့အကြမ်းင်းကျွန်တော်တို့လူကြီး 4-5000 ပေါ့နော
်အဲဟုတ်တယ်ဟုတ်တယ်
ကျန်တာဒါလူရီ5000ဆိုတော့ပြောရမယ်ဆိုရင်တော့စုစုပေါင်းဒုက္ခတဲ့အခြေအတွက်ရဲ့အနေအချင်းလို့ပဲပြောရအောင်ပါဗျာ
အနေချင်းပဲဟုတ်ကဲ့
ကျန်တဲ့လူတွေကဒီလိုပဲဒုက္ခတဲ့စခန်းထဲမှာဆက်ပြီးတော့နေကြရအောင်ပါပဲ
ဟုတ်ပါတယ်ဟုတ်ပါတယ
်နောက်တစ်ခု
ကဒီတော့ကျွန်တော်လုပ်ဖို့ရှိပါတယ
်ဟုတ်ကဲ့အဲ့ဒီဒုက္ခတဲ့စခန်းတွေကကလေးတွေရဲ့ပညာရေးကရောအခုကတိုက်ပွဲတွေမရှိဘူးဆိုတော့ကလေးတွေပညာရေးပညာရောလုပ်နေနိုင်မှာလားဆရာဆမ်ဆို
အာပညာရေးကတော့ကျွန်တော်တို့တော့ဒီမြို့ထဲမှာဟိုရောက်လာတဲ့ IDP တွေရဲ့ကလေးတွေပညာရေးကတော့ကျွန်တော်တို့ဒီကောင်းတယ်လို့ဆိုရပါမယ်ဒါပေမဲ့ဒီနယ်ဆက်မှာရှိတဲ့ IDB camp ရဲ့ရှိမှာရှိတဲ့ကလေးတွေပညာရေးကတော့ကျွန်တော်တို့အတွက်ဟိုအနာဂတ်အတွက်ကျွန်တော်တို့အမြင့်တမ်းမပဲဒီစိုးရင်ပူပန်မှုရှိပ
ါဟုတ်ကဲ့ဆရာဆမ်ဆိုအနေနဲ့ဆရာဆမ်ဆိုအနေနဲ့ဒီကချင်ပြည်နယ်ရှမ်းမြောက်ဒုက္ခသည်တွေအားလုံးရဲ့ရေပွင့်အခြေအနေအားလုံးကိုခြုံပြီးတော့ပြောမယ်ဆိုရင်ဒီဒုက္ခသည်တွေအရင်နဲ့ပတ်သက်ပြီးဆရာဆမ်ဆိုအတိအကဘာများပြောချင်ပါသလဲ
ကျွန်တော်ကတော့ဒီဒုက္ခသည်တွေအားလုံးကမူလနေရာကိုပြန်ချင်တယ်ဆိုတော့ကျွန်တော်ဒီမူလနေရာကိုပြန်ပို့ရဲ့အဓိကတော့ခုနပြောတဲ့အတိုင်းအာမခံချက်ရှိရမယ်ပေါ့ကျွန်တော်အလုံးပြောပြောနေတဲ့ဂုံတိတ်ခါရှိစွာပြန်ရင်းနဲ့လုံခြုံစိတ်ချစွာပြန်ရင်းကတော့အဓိကဖြစ်တယ်အဲ့ဒါဖြစ်ဖို့အတွက်တကတော့ဒီကျွန်တော်တို့ဒီစစ်တပ်ရဲ့ဒီစခန်းတချို့ကိုကျွန်တော်တို့ဒီဟောပေါ့ဒီရုတ်တိမ်ပို့လဲလိုပါမယ်ဟောစစ်တပ်ဆိုတဲ့နေရာမှာနှစ်ဖက်ပေါ့နော်ဒီအစိုးရရဲ့
နှစ်ဖက်တဲ့နှစ်ခိုင်တပ်တွေပေါ့
ဟုတ်ပြီနောက်ပြီးမှမိုင်းတွေရှင်းနေပြရမယ်အဲ့တော့ဒီမှာအမခံချက်တစ်ခုခုပေါ့ဟိုမှာ bilateral ceasefire အဆင့်လောက်တော့လုပ်ပြီးမှအနေနဲ့ပြင်ရင်းကိုလုပ်ရင်တော့ဒါကျွန်တော်တို့ကချင်းနဲ့ဆက်မြောက်မှာရှိတဲ့ဒီကျွန်တော်တို့ IDP တွေရဲ့ဟိုအရေးကတော့ဟိုပြီးသွားလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ
်ဟုတ်ကဲ့ကိုခိုင်ကောင်းဆန်အနေနဲ့ရောတောက်လျှောက်ဒီရခိုင်ပြည်ဘက်ကဟလာဒုက္ခသည်တွေကိုအကူအညီပေးလာတာဆိုတော့ဒီဒုက္ခသည်တွေအရေးနဲ့ပတ်သက်ပြီးတော့ကိုခိုင်ကောင်းဆန်ဘာများအဓိကပြောချင်ပါလဲ
အဓိကတော့ကျွန်တော်တို့လက်ရှိဒီဒုက္ခသည်တွေကဒီဂုံသိက္ခာရှိစွာနေထိုင်ဖို့ပေါ့နော်သူတို့အမိုးအကာအောက်မှာရောက်မနေသေးဘူးအဲ့တော့အမိုးအကာပေါ့လေသူတို့ရဲ့ဒီလုံခြုံတဲ့နေထိုင်ရေးဝန်းကျင်နောက်သူတို့ရဲ့စားဝတ်နေရေးအတွက်ပုံမှန်ထောက်ပံ့တဲ့အစိုးရကတော့၎င်းနိုင်ငံတကာအဖွဲ့အစည်းကတော့၎င်းပုံမှန်ထောက်ပံ့တဲ့ထောက်ပံ့မှုပေါ့အဲ့ဒီတည်းမှာတော့ကျန်းမာရေးဆောင်ရှောက်မှုပါရမယ်နောက်ပညာရေးပေါ့နော်ကလေးတွေကျောင်းနေတဲ့ကလေးတွေရဲ့ကြောင်းနေဖို့အခွင့်အလမ်းပေါ့အဲ့လိုမျိုးထိသိမ်းစဉ်းစားရမယ်နောက်တစ်ခုကတော့အရေးကြီးတာကတော့အင်တာနက်ပိတ်ဆို့ထားမှုပေါ့နော်ဒါကတကယ်တမ်းပြောရင်ဒီသတင်းရှက်လက်ကိုရယူမှုကိုပိတ်ပင်နေဆိုတာလူခွင့်ရွှေဖောက်မှုမြောက်တယ်ဆိုတာကိုအစိုးရအနေနဲ့လည်းသတိရှက်ဖို့လိုတယ်လို့ပြောချင်ပါတယ်။ဘာကြောင့်လဲဆိုတော့ဒီအင်တာနက်ပိတ်ဆို့ထားတဲ့အတွက် di dukkha de de ye lo a shet de ba phit ne le to ku nyi pe me du de ga le to ku nyi pe lo mi ya u bo ai lo myo a chin de ma phit ne de a lo di tadin shet lat ga ya yu bo bo twat ga di internet ko a myan song phun pe bo lo a de naw tuk khu ga lo di dukkha de de ga le di tu de da ko pyan shin ja de tu lo ye ta mwa jaw twat yo naw tuk khu ga chanaw nai ga nyi chan ye lan jaw ko to ne de ka ja lo di nyi chan ye phit sain ma a ho thit thit win yaw pa win pho So, I mean, the four are cheese on it, to the middle, so that demo, poly, so an demo, the four are cheese on it, oh, soon they will pick up a little at there. Now, the dog is a dress or not, diga, to the air, gung take
Okay, Bakmia, Power Sunny Bide, Dr. Clem Samson, Ku Kang Gonsan, News Longu, two way Jesu de Marekmia.
Jesu de Marekmia,
Jesu de Marek.
Kitchen the Tinker, Pujo Gota, Dr. Clem Samson, Wunle Foundation Director, Kang Gonsan, Sundi Dajaraba. Kuvin ID Yibo Chini Jong, Vue Season Ego, Yayapin, Ponsan, Pionle, Tolin it up to be, a who sooner can go, Inganya, Daily Dan Season Yama, Yayi Asato, Tolin it up to body. UA season ago, I've been nothing to shoot out of it. You two to Shibare, the Lord Jordan, yeah.